ပြည်တွင်းပြည်ပဝေဖန်နေတဲ့တွေကြားကလွတ်တော်တွေကိုရောက်လာတဲ့မျိုးဆောင်ဥပဒေတွေနဲ့တချို့ကိုအတည်ပြုရေးအမျိုးသားလွတ်တော်မှာအကျိတ်နဲ့ဆွေးနွေးခဲ့ကြပါတယ်။ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေနဲ့လူဦးရေထိန်းညှိခြင်းဆိုင်ရာဥပဒေတွေကိုဆွေးနွေးခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ဥပဒေချမ်းကော်မတီတို့ဆွေးနွေးပြီးဒီရက်ပိုင်းအတွက်မှပြင်ဆင်ဖြည့်ဆွက်မှုတွေဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအမျိုးသားလွတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြထားပါတယ်ရှင်။
ဒီမိုကရေစီစံနှုန်းတွေပြီးတော့လူခွင့်ရရပိုင်ခွင့်တွေနဲ့မကိုက်ညီဘူးလို့အများဝေဖန်နေတဲ့မျိုးစောင့်ဥပဒေတွေကနှစ်မျိုးဖြစ်တဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကျမ်းနဲ့လူ့ရေးထိန်းညှိရေးဆိုင်ရာဥပဒေကျမ်းတွေကိုဒီကနေ့နဲ့မနေ့တုန်းကအမျိုးသားလွှတ်တော်မှာအခြေတင်ဆွေးနွေးခဲ့ကြတာပါ။ဆွေးနွေးမှုတွေပြီးတဲ့နောက်မှာတော့အမျိုးသားလွှတ်တော်မှာဆွေးနွေးခဲ့တဲ့ကိုယ်စားလှယ်တွေနဲ့အမျိုးသားလွှတ်တော်ဥပဒေကျမ်းကော်မတီကတာဝန်ရှိသူတွေတွေ့ဆုံပြီးတော့ဒီဥပဒေကျမ်းနှစ်ခုကိုပြင်ဆင်ဖြစ်ဆက်သွားတယ်။ဒီအပိုင်းအတွင်းလုပ်ဖို့ရှိတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖိုးမြောင်က VOA ကိုပြောပါတယ်
။ဟိုအကာဟိုအာသာကူပြောင်းခြင်းကကျွန်တော်တို့ဆွေးနွေးပြီးဥရိယံကော်မတီနဲ့ကျွန်တော်တို့ဆွေးနွေးတဲ့စနစ်ရောက်တဲ့အဆွေးနွေးရမှာပေါ့နော်။နောက်နောက်တစ်ခုကဒီနေ့ဆွေးနွေးတာတော့ဒီဟိုခရီးရန်တွေကတော့ဒါဟိုအများကြီးကခရီးရန်တွေကတော့စတင်နေပေါ့ဗျာ။ဘုဒ္ဓဘာသာကြီးရဲ့မှာတော့ဟောဆိုအနေနဲ့ဥပဒေကြီးတွေလည်းစတင်တယ်မစတင်ပါဘူး။ဒါကသူကဒီဟိုအားနည်းတဲ့ချက်တွေထောက်ပြတာပေါ့နော်။အခုဒီနေ့ဥရိယံချင်းဆိုင်ဥရိယံမှာတော့အနေနဲ့တော့မျက်နှာကန့်ကွက်တယ်ဗျာ။နော်ဟိုအကြီးဆုံးဦးလေဇုံထမ်းလက်အကြီးအနည်းကလည်းတက်ကိုပါရဲဟိုဟိုအတော့တော်တော်ညင်းနေကောက်တဲ့ကျန်တဲ့လူကထောက်ပါမှာလေ
မျိုးဆောင်ဥတွေထဲမှာပါဝင်တဲ့ဒီဥတွေနှမျိုးကိုတော်တော်မှဆွေးနွေးအတည်ပြုပြဋ္ဌာန်းဖို့ပြင်ဆင်တာဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ကိုက်ညီမှုမရှိဘူးလို့ရှုမြင်တဲ့အကြောင်းစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နဲ့ကထောက်ပြပြောဆိုပါတယ
်ဒီနေ့ဒီအချိန်အခါဒီမိုကရေစီကူးပြောင်းလာတဲ့အချိန်အခါမှာပို့ပြီးတော့ကျွန်တော်တို့လွတ်လပ်မှုကိုလည်းမပေါ်ပြီးတော့ပေးလာတဲ့အချိန်အခါမှာတော့အဲဒီဟာကတော့ဒီအချိန်အခါမှာကတော့မလိုအပ်သေးဘူးလို့တော့ထင်တာပဲဒီအချိန်အခါမှာကတော့တယောက်နဲ့တယောက်ဝိဝါဒဖွဲ့ပြားစရာလေးတွေတယောက်နဲ့တယောက်နားမလည်မှုတွေပို့ပြီးတော့ဖြစ်ပေါ်စေနိုင်တဲ့အနေအထားများဖြစ်လာမလားအခက်အခဲအတူအတိုင်းအတာနဲ့သူဖြစ်လာမလားအဲ့လိုသုံးသပ်တာပေါ့လေ
သရကွန်ရှူဝါယောင်တန်ခါရေးခင်းပြီးမှဖွဲ့စည်းခဲ့တဲ့ရှူဝါယောင်တန်ခါတော်များကွန်ရဲ့ဥဆောင်ဆရာတော်ဗဒနာဥပန္နဝင်တကတော့ဘာသာရေးကမိမိရဲ့စိတ်နဲ့သာသက်ဆိုင်တဲ့အတွက်ဥပဒေပြဋ္ဌာန်းပြီးတော့ဘာသာကူးပြောင်းခိုင်းဖို့မတင်တော့ဘူးလို့သူကမိန့်ပါတယ
်ဒီဘာသာကူးပြောင်းရေးနဲ့ပတ်သက်တာကြတော့အကြမ်းနဲ့တော့ဟိုနှစ်ဆိုင်နဲ့ပေါ့ဟိုဘာလို့လဲဆိုတော့တို့တွေကခြေတော်ဝရဟိုဗုဒ္ဓသာသနာသွားဖို့စနစ်ကိုကြည့်မယ်ဆိုလို့ရှိရင်အိန္ဒိယပေါ့နမူနာယူလို့ရတယ်ပေါ့နော်တိတိဓမ္မအသောကမင်းကြီးကသူဩဒါအာဏာညောင်းတဲ့အချိန်မှာဗြမဏတွေကိုအမိတ်အာဏာနဲ့ဗုဒ္ဓဘာသာတွေဝင်ဖို့ဆိုပြီးတော့သူကပြောတယ်မဝင်တဲ့သူတတ်မယ်ဆိုတော့အသက်ဘေးအန္တရာယ်ကိုစိုးရွံ့ပြီးတော့ဗုဒ္ဓဘာသာတွေကိုဝင်လာကြတယ်တကယ်တမ်းကျတော့ယင်တဲ့နှလုံးထဲမှာသူကဗုဒ္ဓဆိုတာမရှိဘူးလေအဲ့တော့နောက်အိုမင်းကြီးနေပြီးတော့အကျွေးပြင်လာတဲ့အခါသူ့ရဲ့ဩဒါအာဏာအချိန်ကြီးကြတဲ့အခါကျတော့အဲ့ဒီဗြမဏတွေကသူ့ရဲ့ပါကိုဘယင်တင်လိုက်တယ်အဲ့ဒီဆရာစပြီးတော့ဒီဇိဝတိတလုံးမဲ့သူ့ရဲ့ပိုင်ဆိုင်မှုဆိုတာရှိတော့တယ်ပေါ့။အဲ့ဒီကစလို့သူကအိန္ဒိယနိုင်ငံမှာဒီထေရဝါဒဗုဒ္ဓသာသနာကွယ်ပြောက်ခဲ့တာဟာအဓိကသိသိဆဲဆဲပြောမယ်ဆိုရင်တော့အမိတ်အာဏာကိုနဲ့သူကအတင်းအာရမသူကဘာသာကူးပြောင်းခိုင်းလို့ဖြစ်တယ်ဆိုတာကိုဦးဇင်းတော်ထောက်ထားရှိတယ်လေ။
လူ့ခွင့်ရေးလှုပ်ရှားသူတချို့ကလည်းကုလွတ်တော်ရဲ့ရောက်နေတဲ့မျိုးဆောင်ဥပဒေကျမ်း၄မျိုးကိုဥပဒေဖြစ်အတည်ပြုသင့်မသင့်ပြန်လည်သုံးသပ်စဉ်းစားဖို့လွတ်တော်ကိုကန့်ကွက်စာတွေပေးပို့ထားတာလည်းရှိပါတယ်။ကြားမှဒန်းတူညီမရဲ့ကွန်ရက်ကဒါရိုက်တာတူဖြစ်တဲ့မက်မေစပယ်ယူကတော့အခုလွတ်တော်ထဲမှာပြတ်ထမ်းဖို့လှုပ်ဆောင်နေတဲ့မျိုးဆောင်ဥပဒေကျမ်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုကုလို့ထုတ်ဖော်ပြောဆိုပါတယ်
။ကိုယ်ပညာပါပါရဲ့ဖြစ်ဖြစ်သာသမီကျွန်တော်ယူမယ်ယူဘူးဆိုတာပဲဖြစ်ဖြစ်ပေါ့နော်။ဘယ်သူနဲ့အဲတောင်ယူမယ်မယူဘူးဆိုတာပဲဖြစ်ဖြစ်တွေဟာသူတို့ဦးကြောက်စင်းပြီးတဲ့ဆိုင်နဲ့ကျွန်တော်ရဲ့ဦးပြောက်ချင်းပြည့်ရဲ့ private life ဖြစ်တယ်။အဲ့ဒါလေးကိုကျမတို့ကဟိုဥပဒေနဲ့ဆက်ပြတ်ဆန်းလို့မရပါဘူး
။မျိုးဆောင်ဥပဒေကျမ်း၄မျိုးထဲက၂မျိုးဖြစ်တဲ့ကိုယ်ခွင့်ရဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကျမ်းနဲ့လူဦးရေထိန်းညှိခြင်းဆိုင်ရာဥပဒေကျမ်းတွေကိုအမေသားလွတ်တော်မှဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ပြည်သူ့တော်မှဆွေးနွေးဖို့ကြံရှိနေတဲ့နောက်ထပ်မျိုးဆောင်ဥပဒေနှစ်ခုကတော့တလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းနဲ့မြန်မာမျိုးသူများလက်ထပ်ထိန်းသိမ်းခြင်းဆိုင်ရာဥပဒေကျမ်းတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာပြတ်ထမ်းမှုလွတ်တော်ကစဉ်းစားနေတဲ့ဒီမျိုးဆောင်ဥပဒေတွေနဲ့ပတ်သက်ပြီးတော့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြင်းပြင်းထန်ထန်ချုပ်ချလိုက်တဲ့အကြောင်းဇန်နဝါရီလ22ရက်ဒေသဗရင်းကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကလည်းဒီဥပဒေတွေပြတ်ထမ်းမှုမြန်မာနိုင်ငံမှာပြတ်ထမ်းမှုပြင်ဆင်နေတာတွေကိုကန့်ကွက်ပြောဆိုနေကြတာပါခင်ဗျ။